ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ် -19 နဲ့ဆက်ဆက်တဲ့ပြင်းထန်ကလေးရောဂါတွေအကြောင်းတင်ပြထားပါတယ်။ဒီကိုဗစ် -19 ရောဂါကကလေးတွေမှာအဖြစ်နေပြီးပြင်းထန်မှုမရှိခဲ့ပေမဲ့အခုနောက်ပိုင်းမှာတော့နောက်နိုင်ငံတွေမှာဒီရောဂါနဲ့ဆက်ဆက်နိုင်တဲ့ပြင်းထန်ကိုယ်တွင်းအင်္ဂါရောင်ယောဂါကလေးနဲ့ဆယ်ကျော်သက်တွေမှာစပေါ်လာနေပါတယ်။ Multi System Inflammatory Syndrome ခေါ်ဒီကိုယ်တွင်းအင်္ဂါရောင်ယောဂါအတွက်မြန်မာနိုင်ငံမှာဘလောက်စိုးရိမ်ရပြီးဘာတွေကြိုသည့်ကာကွယ်သင့်ပါလဲ။ဒီအကြောင်းကလေးထုခုနဲ့စိတ်တက်တဲ့ကလေးကျမ်းမာပညာထဏငိမ့်စားထဏမှုဗမောခဒေါက်တာစောဝင်းကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်โอเคကလေးထုခုကျမ်းဝင်ဗမောခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့ဒီ COVID-19 နဲ့ဆက်ဆက်ပုံရတဲ့ကူးစက်မှုကအခုတော့ဒီဥရောပနဲ့အမေရိကမှာဆက်ရေးကလေးငယ်တွေမှာစပြီးဖြစ်လာပြီးတော့သိဆုံးမှုလည်းအနေငယ်စရှိလာတာမျိုးကိုရောကတော့ဒီကိုဗစ်ကကလေးငယ်တွေကိုတိတ်မပြင်းထန်ဘူးလို့အများကြီးစားခဲ့ရတာကနေအခုတော့ပြောင်းသွားတဲ့သဘောလားဆရာကြီ
းဒီကိုဗစ် -19 ဖြစ်တဲ့လူတွေထဲမှာကလေးတွေမှာကယောဂါတော့ကူးစက်နိုင်တယ်သူတို့ကလည်းပြန်ကူးစက်နိုင်တယ်ဒါပေမဲ့ကလေးတွေမှာပြင်းထန်တဲ့လက္ခဏာမရှိဘူးအများစုကတဝက်ကျော်ကျော်လောက်ကလက္ခဏာမပြဘူးပြရင်လည်းပြင်းထန်တဲ့လက္ခဏာသိမ့်မဖြစ်ဘူးပေါ့နော်အဲ့တော့ဒီ ICU တို့မှာတို့ရောက်တဲ့ကလေးကတော်တော်လေးနည်းပါဒီနိုင်ငံတနိုင်ငံလုံးမှာတော့ကလေး14နှစ်သားတယောက်ဆုံးနေပါတယ်။အခုနောက်ပိုင်းမှာတော့ဗာတွေ့လာလဲဆိုလို့ရှိရင်ကလေးတွေမှာ multi system inflammatory syndrome တကူလုံးမှာရောင်တာပေါ့နော်။အချောက်ခါရောင်နေ၊နှလုံးရောင်နေ၊အုံနောက်ရောင်နေ၊ခြေလက်တွေမှာဗိတ်နေထွက်တယ်လို့၊မျက်စိရောင်လို့၊ညမေးရောင်လို့အဲ့လိုမျိုးတွေဖြစ်ပြီးတော့ဒီတွေးလန့်တာတော့မဖြစ်ပြီးဆုံးတဲ့ကလေးလေးတွေရှိတာ။တနည်းအားဖြင့်ဆိုကျွန်တော်တို့ရင်းနှီးတွေ့ပြည့်ပူတဲ့ဒီKawasaki disease လို့ခေါ်တော့ပါနော်ခန္ဓာကိုယ်ရဲ့တွေးကြောလေးတွေရောင်ရမ်းတဲ့ယောဂရဲ့လက္ခဏာမျိုးတွေနဲ့ဖြစ်ပွားတာကအခုရက်ပိုင်းမှာအရင် Kawasaki ဖြစ်တဲ့ပမာဏနဲ့ဆိုင်ကူပြီးတော့များလာတယ်ဆိုတော့အချက်တွေတွေ့လာတယ်အဲ့ဒါတွေကလည်းတစ်ခါလေး COVID-19 နဲ့ဆက်ဆက်နေတာပေါ့ဒါကြောင့်အဲ့ဒီလက္ခဏာအဖြစ်တွေပေါ်လာတယ်ဆိုတော့အခုကမ္ဘာ့ကျန်းမာရေးအဖွဲ့ကလည်းကြေညာပါတယ် April လကုန်လောက်ပြရတယ်အင်္ဂလန်ကတော့ကမ္ဘာတစ်ဝန်းကိုတတိပေးထားပါတယ်အများကြီးဖြစ်တာတော့မဟုတ်ပါဘူး။ဥရောပတစ်ခွန်မှာဒီကလေးတွေကြားထဲမှာ230ကျော်လောက်ဖြစ်တယ်။ဒါနိုင်ငံအလုံးပေါ်လေ EU ။အဲ့ဒီမှာအင်္ဂလန်တစ်ယောက်၊ဂျင်တစ်တစ်ယောက်ဆုံးတာရှိတယ်။အခုတော့အမေရိကန်နိုင်ငံမှာဒါကိုသတိထားစောင့်ကြည့်တဲ့အခါကျတော့ကလေးလူနာတရားကျော်သွားပြီလို့သိရပါလား။ဆုံးတာလည်း230တော့ရှိတယ်လို့ကြားရတယ်။
ဟုတ်ကဲ့ဆရာကြီး။အခုလို့ဒီပြောင်းလဲလာတဲ့အနေအထားတစ်ခုကမြန်မာနိုင်ငံအတွက်ဆိုလို့ရှိရင်ရောဆရာဘယ်လိုသက်ရောက်မှုရှိနေလဲ
။မြန်မာနိုင်ငံအတွက်တော့လုံးဝဆိုတော့အများကြီးသက်ရောက်မှုရှိနေတယ်ပေါ့နော်။ဒီတိုင်ကျွန်တော်စီမှာလည်းဒီ confirm case လို့ခေါ်တဲ့ပေါ်ထွက်တဲ့လူနာပေါင်း182ယောက်တွေ့တယ်ဒီမေလ16ရက်ပေါ့စီးရင်းရဆိုတော့10ယောက်ကလေးဖြစ်တာ3ယောက်ပဲရှိတယ်အသက်20ယောက်က13ယောက်ရှိတယ်ပေါ့အလုံးမှာကလေးက16ယောက်ပဲပါတယ်ဒီကလေးတွေမှာလည်းဘာမှပြင်းထန်တဲ့လက္ခဏာတော့မရှိပါဘူးအဲ့တော့ပမာဏမှာဆိုလို့မပြောကောင်းမဆိုကောင်းပါတော့ second wave တွေပါလေဆိုလို့အဖြစ်များလာရင်တော့ကျွန်တော်တို့ဒီလိုတွေ့နိုင်တယ်ပေါ့ဒါမဲ့လေဒီဥစားလေသူတို့နိုင်ငံတွေမှာလည်းဖြစ်တဲ့ကလေးတွေအားလုံးကြီးပြည့်နေဆိုရင်တော့အနည်းစုပါပဲတချို့မှာတော့ဒီ COVID virus ကိုရဲ့ antibody ကိုတွေ့တယ်ပေါ့တချို့မှာတော့လည်းမတွေ့ဘူးပေါ့နော်အဲသူတို့ကဒီစဉ်းစားတာတော့သက်ဆိုင်တာဓာတ်ရိုက် COVID ကဖြစ်တာလည်းဖြစ်ဖြစ်ဖြစ်မယ်ဒီ Bay virus ပဲဖြစ်ဖြစ်ဘက်တီးရီးယားပဲဖြစ်ဖြစ်လူခန္ဓာကိုယ်ကတုံ့ပြန်မှုပြောင်းပြီးတော့အဲဒီသွေးကြောတွေရောင်နေတကူလုံးသွေးကြောကလည်းတကူလုံးမှာရှိတယ်တကူလုံးကရောင်တယ်ပေါ့နော်အဲလိုယောဂမျိုးကရင်တော့တော့ Kawasaki disease ဆိုပြီးတော့ရှိမှုပါအဲ့တော့ကျွန်တော်တို့ဒီမှာလည်းဒီလိုကိုဗစ်ဖြစ်တာများလာတာတွေ့များနိုင်တော့ပေါ့။ကာဝါဆာကီအနေနဲ့လည်းတော်တော်တော့ကျွန်တော်တို့တွေ့တာနည်းပါတယ်။ကျွန်တော်တို့ပါရမီဆေးရုံကြီးမှာဆိုကျွန်တော်2013နှစ်ကစပြီးတော့စုဆောင်းလာတာလူနာအနေနဲ့ဆိုရင်ခုစီက36ယောက်လောက်ထိမှတ်တမ်းရှိတယ်ပေါ့နော်။အဲအဲ့တည်းမှာဒီပြီးခဲ့တဲ့3-4လအတွင်းမှာတော့4ယောက်ရှိတယ်ဆိုတော့နည်းနည်းလေးတော့များလာတဲ့သဘောရှိတယ်။
ဟုတ်ကဲ့ဆရာကြီး။အဲ့တော့ဆိုလိုတာကနိုင်ငံတကာမှာလည်းအဖြစ်တော်နည်းတယ်။မြန်မာနိုင်ငံမှာလည်းဖြစ်ပြီးဒီမှာကလင်းငယ်တွေမှာတော့စုရတဲ့အနေထားတော့မရှိသေးဘူး။ဒါပေမဲ့ဒီကဝါစကီလို့ခေါ်တဲ့ကုနာသွေးကြောရောင်တဲ့လက္ခဏာတွေနဲ့တွဲပြီးဖြစ်လာနိုင်ဖို့အတွက်တော့သတိပြုစရာတော့ဖြစ်လာတော့ပါဆရာနော်
။သတိပြုစရာတော့ဖြစ်တော့ပါလိမ့်မယ်။ဒီကဝါစကီဆိုတာလည်းအေဗိုင်းရပ်စ်ပဲဖြစ်ဖြစ်ဘက်တီးရီးယားပဲဖြစ်ဖြစ်စာမန်ကလေးမှာကောင်းသွားပြီးတော့သူ့ကြောင်မှာပဲခန္ဓာကိုယ်ရဲ့တုံ့ပြန်မှုက abnormal response ပေါ့။အရန်ကိုပြင်းထန်တဲ့တုံ့ပြန်မှုဖြစ်တဲ့ယောဂမျိုးပေါ့နော်။အဖျားကြီးတဲ့ကလေးတွေမှာစဉ်းစားပါပေါ့နော်။အဲ့တော့ဒီယောဂနဲ့ပတ်သက်လို့ဆိုပြောရမယ်ဆိုတော့လူတွေနေနေသိပြီးတော့အလန့်တရားလည်းဖြစ်စရာတော့မလိုပါဘူး။ဒါပေမဲ့ကျွန်တော်တို့ဘက်ကဒီကြဝင်နေဇမတ်တွေဘက်ကလည်းဒီလိုဖြစ်နိုင်တယ်ဆိုတာကိုခေါင်းထဲမှာရှိနေမလို့တော့ပေါ့။ဘာလို့လဲဆိုလို့ရှိရင်အဲ့လိုဖြစ်ရင်က ခန္ဓာကိုယ်ထဲမှာရောင်ကြတဲ့ဆေးတွေပေါ့နော်အင်မျိုးတို့ globulin လို့ခေါ်ပါတယ်အဲ့လိုဆေးမျိုးထိုးဆေးမျိုးထိုးပြရအဲ့တော့ဒီရင်တွေ့တဲ့ကာဝန်ဆက်ကြီးစင်မှာတော့အဲ့ဒါထိုးလိုက်ပြီးပြင်းပြတော့ဆေးတွေလည်းပြရတော့ပေါ့နော်တွေ့ကျဲဆေးတွေပါတော့ပြရတယ်အဲ့လိုပြလိုက်လို့ရှင်တော့ရင်တော့လည်းဆေးပြောက်တော့တရားမှမရှိသေးပါ
ဟုတ်ကဲ့ဆရာအဲ့တော့အရင်ကြီးတော့စိုးရင်ဆရာမရှိသေးဘူးဒါပေမဲ့ဒုတိယလှိုင်းသဘောမျိုးပေါ့နော်များလာခဲ့လို့ရှိရင်တော့
ဟုတ်ကဲ့ဟိုကိုဗစ်ဖြစ်တာတော့များလာရင်ကလေးတွေမှလည်းများလာရင်တော့အဲ့လိုတုံ့ပြန်မှုလုံခဲ့တဲ့ကလေးတွေလည်းရှိလာနိုင်တာ
ပေါ့ဟုတ်ကဲ့ဆရာအဲ့ဒီအခြေအနေအတွက်ဆရာကြီးကြိုပြီးတော့ဒီလက္ခဏာတွေကိုသတိပြုမိဖို့ရော
လက္ခဏာတော့ဘယ်လိုလဲဆိုကာဝါဆာကီရများတဲ့ကလေးကြီးတွေမှာသိမဖြစ်ကျွန်တော်တို့တွေ့သလောက်ကတော့နှစ်နှစ်လောက်အောက်ကလေးတွေပဲအဲ့ဒီကလေးတွေမှာတခုတော့ရှိတာပါဒီကိုဗစ်နဲ့ဒီကိုဗစ်ကြောင့်ဖြစ်တဲ့ရောဂါနဲ့ကာဝါဆာကီကလုံးဝအတူတော့လည်းမဟုတ်ဘူးကဝါဆာကီမှာဆိုလို့ရှိရင်တော့မျက်မေးတွေရောင်တယ်၊ဗမင်းကျိတ်တွေဖြစ်တယ်၊ပါးစပ်မှာအနာတွေဖြစ်တယ်၊ပါးစပ်မှာနှုတ်ခမ်းတွေကွာတယ်ပေါ့နော်၊လက်တွေခြေောက်တွေရောင်တယ်၊ကွာတယ်၊အဆင်းမြင့်ကြိုက်တယ်။ဒီတဲ့အများနဲ့တွေ့ရတော့အပြားကြီးတယ်ပေါ့၊အပြားကတော့တော်တော်လေးမကျအောင်။တပတ်ဆယ်ရက်အဲ့လိုမျိုးဆက်ပြားနေတယ်ပေါ့။လင်းကားရတဲ့ပုံပြင်းပြင်းထန်ထန်ပြားနေကျွန်တော်ကဒါစဉ်းစားရသေးတယ်ပေါ့နော်။နောက်တစ်ခုကနှလုံးသွေးကြောတွေပါရောင်တာဖြစ်တယ်။ကိုဗစ်မှာတော့တိတိကျကျတွေပုံမှန်သွေးလန့်တာလို့ပါလို့ပေါ့နော်။အဲ့လိုမျိုးတော့ကဝါဆာကီမှာသိမတွေ့ရဘူး။တော်ဝင်သွားတာလို့ဝင်ပြဲဝင်ရှော့ဖြစ်တာလို့ဒါမျိုးလေးအဲ့လိုအရန်ထားပြီးဝင်ပြဲဝင်ရှော့ဖြစ်တာအဲ့လိုလက္ခဏာတွေပါရှိတယ်ပါ
ဟုတ်ကဲ့ဆရာကြီးဒီနေရာမှာမဖြစ်ခင်တည်းကချုပ်တင်ကာကွယ်ထားလို့ရှင်တော့ပိုကောင်းနိုင်တာမျိုးဆရာကြီးအခုကိုဗစ်ကိုမိဘတွေလည်းကာကွယ်ကြတဲ့အခါမှာဒီကလေးတွေကိုလည်းကာကွယ်နည်းတွေကိုသင်ပေးထားခြင်းအပြင်တခြားမိုးတွေမှာဖြစ်လာနိုင်တဲ့တကွေးလိုမျိုးကိုလည်းကာကွယ်ပြီးသားဖြစ်သွားတာပေါ့ဆရာနော်ဒီကဲကိုပဲကိုဗစ်ကအများကြီးကာကွယ်ရည်တွေလုပ်တာကို၆ပေကွာလို့ပါတော့ပါဆာလေ
ဟုတ်ပါတယ်ဒါတော့ကာကွယ်ခြင်းကတော့ပိုကောင်းတာပေါ့နော်အဲ့တော့ကလေးတွေမှာလည်းကာကွယ်နည်းကတော့ရေပွေးရဖြစ်တော့လူကြီးတွေနဲ့အတူတူပါပဲကာကွယ်ခြင်းနေဖို့လက်မကြခဏဆေးဖို့မျက်နှာတို့ပါတော့ခဏခဏလက်နဲ့မကင်ဖို့အဲ့ဒီကြောင်းဆိုတဲ့ခါကျရင်ဒီချင်းအုပ်ပြီးဆိုမဲ့တော့မဟုတ်တောင်းစစ်ခွေးနဲ့ဟုတ်ဆိုမဲ့ဒါပေမဲ့ကလေးတွေသင်တဲ့အခါမှာနားလေလွယ်တဲ့ပုံစံမျိုးနဲ့သင်ပြရတော့ဥမာလက်ဆေးအောင်စက္ကန့်20လက်ဆေးမယ်ဆိုရင်မှ Happy Birthday သချင်းကိုအကျော်ဆိုအဲ့လိုပဲ ABC စာဆုံးဆိုလိုက်လဲစက္ကန့်20ဖြစ်တော့အဲ့လိုသူတို့နားလေလွယ်တဲ့ပါလေးတွေနဲ့ကာတွန်းဗီဒီယိုလေးတွေပါလေး YouTube မှာဆိုရှိပါအဲ့လိုမျိုးလေးနဲ့သင်ပြရတော့အဲ့ Master ဒါတော့ပါလို့ဆိုတော့ကလေးကတကယ်အောက်ကလေးဆိုရင်တော့ master ကိုသိမလို့ရပါတော့အဲကျတော့မျက်နှာအကာလို့ခေါ်တော့နှီးပဲဖြစ်ဖြစ်ဝတ်ပြောပြောနဲ့ထုတ်ပေးရလို့ရတယ်
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ